ထိုင်ဝမ်ကျွန်းနယ်တရုတ်နိုင်ငံကြားပြည်တွင်းစစ်ပြီးဆုံးသွားတဲ့လွန်ခဲ့တဲ့65နှစ်ကစလို့ပထမဦးဆုံးအကြိမ်ဖြစ်အဆင့်မြင့်အရာရှိတွေရဲ့နိုင်ငံရေးဆွေးနွေးပွဲကိုကျင်းပခဲ့ကြပါတယ်။နှစ်ဖက်ကြားဆက်ဆံရေးပိုပြီးနှွေးထွေးလာချိန်မှာအခုလိုတရုတ်နိုင်ငံတောင်ပိုင်းနန်ဂျင်းမြို့မှာအင်္ဂါနေ့ကစီးဝေးပွဲကျင်းပတာဖြစ်ပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ဒုတိယနိုင်ငံရေးဝန်ကြီးဂျန်ရှိခွန်ရဲ့ဂျိုးပန်းလှုပ်ဆောင်မဲဆိုရင်ထိုင်ဝမ်တရုတ်ဆက်ဆံရေးမှာထူးခြားမှုတွေရှိလာနိုင်တယ်လို့ပြောပါတယ်။ထိုင်ဝမ်ရဲ့ပြည်မာရေးရာဝန်ကြီးဖြစ်တဲ့ဝမ်ယူချီကတော့သူရဲ့ခရီးစဉ်ဟာနှစ်ဖက်ဆက်ဆံရေးတိုးတက်လာအောင်အထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်။ကိုယ်စားလှယ်နှစ်ဦးကိုဦးဆောင်ပြီးရှန်ဟိုင်းမြို့ကိုလည်းဝင်ရောက်မှာဖြစ်တဲ့မစ္စတာဝမ်ရဲ့တမန်ဝင်လေးရတာခီးစဉ်ရဲ့အဆောက်အဦသတင်းတောက်တွေလိုက်ပါခဲ့ကြပါတယ်။ဆွေးနွေးပွဲမှာဘာတွေပြောဆိုကြမလဲတရားဝင်သတ်မှတ်ထားခြင်းမရှိပေမဲ့ဒီတွေ့ဆုံမှုအားနှစ်ဖက်ကြားဆက်ဆံရေးပိုနှွေးထွေးလာတယ်ဆိုတဲ့ပြရုပ်ကိုဆောင်နေတယ်လို့အများကယူဆပါတယ်။